စံထောင်းသစဲထွေထွေရွေးကောက်ပွဲအတွက်ကျူတင်စံထောင်းမယ်ပေးရကိုမလေးရှားနိုင်ငံမှာဒီကနေ့စတင်ခဲ့ပြီးသူတို့အစိုးရရဲ့ကိုဗစ်ကပ်ရောဂါစီးကမ်းချက်တွေကြားကမြန်မာနိုင်ငံသားတွေအလွယ်တကူမဲပေးလို့ရအောင်ပရာဟိတာအဖွဲ့ကဝိုင်းဝန်းကူညီခဲ့ရတဲ့သတင်းကိုတင်ဆက်ပေးပါပါ။ကျွန်တော်ကတော့အစောထပ်ပါ။မလေးရှားနိုင်ငံကွာလာလံပူမြို့မြန်မာတန်ယုံမှာထွေထွေရွေးကောက်ပွဲကျူတင်စံထောင်းမယ်ပေးရကိုဒီကနေ့အောက်တိုဘာ9ရက်ကစတင်ခဲ့ပြီးမလေးရှားအစိုးရရဲ့ကပ်ရောဂါစီးကမ်းတွေအလုပ်ရှင်တွေရဲ့အသားစီးရေးကြားကတစုတဝေးမဲပေးခွင့်ရအောင်မြန်မာပရာဟိတအဖွဲ့ကြီးကစီစဉ်ပေးနိုင်ခဲ့ပါတယ်။ဒီလိုစီစဉ်ထားပေမဲ့မဲထွက်ပေးသူတွေရောဂါကူးစက်လာရင်ပရာဟိတအဖွဲ့ကြီးကတောင်းအောင်ယူရမယ်လို့မလေးရှားအလုပ်ရှင်တွေကတန်ကွက်လို့အလုပ်သမား2000လောက်တော့မဲပေးခွင့်ဆုံးရှုံးနိုင်ကြောင်းကပ်ပုံးမြန်မာလူမှုကွန်ရက်ရေးအသင်းဥက္ကဋ္ဌဦးစံဝင်က VOA ကိုပြောပါတယ်။
ဒီမလေးရှားနိုင်ငံမှာတော့ကျွန်တော်ဒီနေမီရလိုက်ပေါ့ဒီပရိုက်တာအဖွဲ့တွေကတော့ကောင်းဆောင်တယ်။ဒါပေမဲ့အခုဘာဖြစ်လဲဆိုတော့မလေးရှားနိုင်ငံမှာဒီ COVID-19 ရောဂါအကြောင်းဒီဆက်ရုံတွေကနေပြီးတော့ဒီအပြင်ပေးမထွက်တာကြီးကြုံကြိုက်နေရတယ်။ဒါကြောင့်လည်းသူတို့အပြင်ပေးထွက်မယ်ရောဂါကြီးပါမယ်ဆိုရှင်ဒါခေါ်တဲ့လူကတာဝန်ရှိတယ်ဆိုပြီးကိုယ်တိုင်ဝင်ရမယ်။နောက်တစ်ခုအဲ့ကွန်ကျစရိတ်တွေကြားခံရမယ်ဆိုတချို့တတိယတွေအဲ့အလူတွေကိုပြည့်ညက်ချက်တွေထုတ်ထားပါတယ်။ဒီ community ကအပြင်ပေးမထွက်တာက2000နီးတော့ရှိမယ်။အဲ့ဒါကြောင့်နည်းနည်းလေးဒီအမှတ်ချက်တဲ့ဟိုဒီမဲပေးမဲ့လူကကြောသွားနေတဲ့အနေအထားရှိပါတယ
်။ဒီနေ့မဲလာပေးသူအများစုကမလေးရှားနိုင်ငံပြည်နယ်ကျွန်းကဖြစ်ပြီးဝေးလံတဲ့ကလန်တို့ဂျူဟိုတို့ကသူတွေလာနိုင်အောင်ပရာဟိတာအဖွဲ့ကစီစဉ်ဆောင်ရွက်နေကြောင်းနှလုံးလှပရာဟိတာကဥပိတာပေါက်ကပြောပါတယ်
။ကလန်မှာတော့ဒီမဲပေးမဲ့လူဦးရေပေါ်တော့မလာနိုင်တာခမန်းချေပြောပါလို့ရှိရင်တော့တထောင်ဝန်းကျင်လောက်မှရှိတယ်။အဲ့လောက်မှရှိတယ်အဲ့ဘက်ကပိတ်မိသွားတယ်နောက်တစ်ခုကဂျိုဟိုးနယ်မြေမှာကျတော့ပေးမလို့လို့မလာရမယ့်လူတွေရှိတယ်မဲပစ်လာပေးခွင့်ရအောင်လဲအဲ့ကပရိုက်တာအသင်းတွေကတော့တတိယနဲ့လိုက်တွေ့ပြီးဆွေးနွေးမယ်လို့တော့ပြောတာပဲနောက်ပိုင်းအဖြေကတော့ဘာမှမသိသေးဘူးတန်ယုံကတော့စီစဉ်ပေးထားတာတော့ကောင်းပါတယ်မဲပေးရတာလည်းမြန်တယ်တန်းစီရတာလည်းမြန်တယ်အစားတော့လှူတဲ့လူတွေလည်းပေါ်တယ်ပရိုက်တာအသင်းတွေလည်းအဲ့ဗိုလန်တီးယားတွေရှိတယ
်မဲပေးဖို့နှုံဆော်တာစားတော့ဖို့နဲ့သွားလာဖို့အခမဲ့စီစဉ်ပေးရပြီးပရိုက်တာအဖွဲ့တွေကလှုံ့ဆော်ခဲ့ရပါဒါကြောင့်လဲမဲယုံကမနက်9နာရီဖွင့်ပေမဲ့အစောကြီးကလေးကဒဇူဒဝေးရဲ့ရောက်နေကြပြီလို့မြန်မာတန်မှတ်ကြီးဦးစိန်ဦးက VOA ကိုအခုလိုပြောပါတယ်
။မဲဆန္ဒမဲပြီးတဲ့လူတွေကတော့ကျွန်တော်တို့ကအများသောအားဖြင့်အဝေးရလာကြတော့သူတို့ကတန်ယုံကိုမနက်9နာရီ6နာရီလောက်တည်းဆိုရင်လူတော်များများရောက်နေပြီခင်ဗျာ။ဆိုတော့ကျွန်တော်တို့ express 6စီးနဲ့တပြိုင်တည်းရောက်လာပေါ့နော်။မဲကြီးလက်ခံရရှိထားတာ6200ကျော်ရှိတဲ့အတွက်ကျွန်တော်တို့တန်ယုံနေနဲ့မဲယုံ2ယုံဖွင့်ပြီးတော့တနည်းမှာကျွန်တော်တို့ကလူ2000ဟိုပေးနိုင်အောင်စီစဉ်ထားပါတယ်ခင်ဗျာဒီနေ့ဆိုရင်ကျွန်တော်တို့ဒီချိန်ထိ1800လောက်ပေးပြီးသွားပါပြီခင်ဗျာ
ဒီနေ့အောက်တိုဘာ9ရက်ကနေ17ရက်အထိမဲပေးနိုင်ဖို့တန်ယုံကစီစဉ်ထားရလို့ဆိုပါတယ်လူဦးရေ6200ကျော်မဲပေးခွင့်ရထားပြီမဲ့စက်ယုံအပြင်ထောက်ခွင့်မရတဲ့အလုပ်သမားတွေက2000လောက်ရှိလို့ခန့်မှန်းခြေ4000လောက်ပဲမဲပေးနိုင်လိမ့်မယ်လို့ပရာဟိတာအဖွဲ့ကခန့်မှန်းထားပါတယ်ဒီနေ့မလာနိုင်တဲ့အလုပ်သမားတွေအနေနဲ့လမ်းခရီးမှာမမျှော်လင့်နိုင်တဲ့အနေအထားမဖြစ်အောင်ကြံတဲ့နေ့ရက်မှာမနှဆိုးဆိုးမလာဘဲမဲပေးချိန်အမီရောက်ဖို့ပရာဟိတာအဖွဲ့ကတိုက်တွန်းထားပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးရဲ့အစီအစဉ်တွေကိုထိုင်း၊စင်ကာပူနဲ့တောင်ကိုရီးယားအပါအဝင်အာရှနိုင်ငံတွေမှာဒီလဇန်ကပဲစတင်ခဲ့ရပါ။ဝါရှင်တန် DC အပါအဝင်အမေရိကန်ပြည်အောင်စုမှလည်းပြည်ပရောက်မြန်မာနိုင်ငံသားတွေမနှက်ပြန်ကစားပြီးကြိုတင်မဲပေးကြမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇောထပ်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်